ပရရှန်ညာမြန်မာနိုင်ငံစီအစိုးရနဲ့အပြစ်ခတ်ရဆက်ထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေအထက်မှာ UWSA လို့ခေါ်တဲ့ဝတ်တပ်ဖွဲ့ဟာကိုပိုင်အုပ်ချုပ်ရေးအပြည့်အဝအကျဉ်းဆုံးနိုင်ဆုံးစီးရင်အားအကောင်ဆုံးအဖွဲ့အစည်းတစ်ခုလို့ဆိုရင်မှားမယ်မဟုတ်ပါဘူး။ကြံတိုင်းရင်းသားအဖွဲ့အစည်းတွေကဒီလိုအခွင့်အရေးမျိုးဘာကြောင့်မပေးထားတာပါလဲ။တော်လှန်ရေးဝါအရင်ဆုံးဖြစ်တဲ့ KNU ကကရင်အမျိုးသားအစည်းအရုံးနဲ့ဆက်စပ်ခဲ့စဉ်တုန်းကစီအစိုးရဟာ KNU ကိုလက်နက်ချခိုင်းတယ်အညံ့ခံခိုင်းတယ်နိုင်ငံရေးကိစ္စဆွေးနွေးဖို့ဆိုတာမပြောတဲ့အတွက် KNU ဘက်ကလက်မခံခဲ့ဘူးလို့အစီအစဉ်ဖြင့်ပြောလာခဲ့ပါတယ်။အခုထိုင်းစွဲရာဝင်ဆက်စပ်မှုနဲ့ပြန်လည်ညှိနှိုင်းကြတဲ့အခါမှာကော UWSA လို့အခွင့်အရေးမျိုး KNU ရလာနိုင်မဲ့အလားအလာရှိပါသလား။ဆိုတော့ပထမဦးဆုံးဒီကိစ္စနဲ့ပတ်သက်ပြီးတော့ PNL ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌခွန်ဥက္ကာကိုကျွန်တော်မေ့ချင်ပါတယ်။ဘုံမှုကြီးခွန်ဥက္ကာKNU နဲ့ UWSA ကိုနှာဖားဒန်းတူထားပြီးစကားပြောလိမ့်မယ်လို့ထင်ပါသလားခင်ဗျာ
။အာတဘောထဲမရှိဘူးခင်ဗျာ။ဒီအဖွဲ့အစည်းတစ်ခုနဲ့တစ်ခုကြားမှာတော့တဘောထဲမရှိရုံမကဘူး။ဒီအဖွဲ့အစည်းတစ်ခုတည်းအတွင်းမှာတီချာသွားတဲ့ဒီအဖွဲ့တွေကိုလည်းသူတီချာပဲဟိုကင်တွဲတယ်ခင်ဗျာ။ဒါကြောင့်အုပ်စုတစ်ခုချင်းခေါင်းဆောင်တယောက်ချင်းရဲ့ဒီတမိုင်းကိုရေးရဆိုရင်စိတ်နေစိတ်ထားတွေကိုကြည့်ပြီးတော့ဒါဖွဲ့ချင်းအပြေးစိတ်ခွဲခြားပြီးတော့ဆက်ဆံတာကိုကျွန်တော်အထင်ရှားတွေ့ရတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ KNU နဲ့ UWSA ကိုမနှိုင်းရှင်ခင်မှာအဲကချင်းသတင်းဌာနရဲ့ editor ကိုနော်ဒင်းရဲ့သဘောကိုလည်းကြည့်ပြစေ။ကိုနော်ဒင်းကဘယ်လိုမြင်ပါလဲ။စေအစိုးရကတသမာထက်ထားသလား KNU နဲ့ UWSA ကိုဘယ်လိုဆက်ဆံတယ်လို့ထင်ပါလဲ
။ဟုတ်ကဲ့ဟိုကျွန်တော်မြင်ရဆိုလို့ရှိရင်ခွဲခြားပြီးမှဆက်ဆံတာကထင်ရှားပါတယ်။ဒါကြောင့်လဲဆိုတော့ဒီအဲ UWS တွေကတော့ဘာဖြစ်ပြောသူကနားဖားရဲ့ဒီ root map ကိုသူကထောက်ခံတယ်ပါဝင်တယ်အကင်းယူကတော့အဲ့ဒီဟာကိုခုအချိန်ကြီးသူကတော့အဲကန့်ကွက်ထားတော့ဒီချက်ပေါ်မှာလည်းပဲတစ်ချက်ပေါ့နော်အဲနောက်တစ်ခုကတော့ဒီ KNU ဟာအဲမြန်မာတိုင်းသားနဲ့နက်ကဲဖွဲ့စည်းကြီးရဲ့သူကအမိအပဆိုတဲ့သူကဖြစ်နေတဲ့ဖွဲ့စည်းနေဖြစ်တယ်ဒါအဲ့ကိစ္စဟာလည်းပါတယ်။နောက်ဒီဘက်ကထိုင်းနဲ့စပ်ပေါ်မှာလည်းရှိတော့အဲ့လိုမျိုးခွဲခြားမှသူတို့ဆက်ဆံနေဆိုမှကျွန်တော်မြင်နေ။နောက်တစ်ချက်ကတော့ဒီနာဖနေနေလည်းပဲဒီဝတ်ထုံမူကြီးတန်းရွှေအဲကလာတဲ့နောက်ပိုင်းမှာဒီထိုင်းနိုင်ငံကိုသူတို့ကဒီပုံရံတူနိုင်ငံအပြင်လည်းသူတို့ကသတ်မှတ်ထားတော့ KNU ကဒီဘက်ထိုင်းနဲ့စပ်ဘက်မှာသူတို့ကထိစိုက်ထားတော့ဒီချက်ပေါ်မှာလည်းမူဒီမှသူက KNU ပေါ်မှာပုံပြီးမှနော်စီးရရရောနိုင်ငံရေးရရောပေါ့နော်တခြားအဲ့သူတို့လုံနိုင်တဲ့အပိုင်းဒီအားလုံးနဲ့ရောဒီ KNU ကိုအပေါ်မှာသူတို့ကကြီးကြီးဖြစ်အားပေးနေလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဆိုတော့ KNU ကိုပို့ဖြည့်ပြီးတော့ UWSA ကိုပို့ပြီးအခွင့်အရေးပေးတယ်ဆိုတဲ့သဘောနဲ့ပတ်သက်ပြီးတော့ဗောလေဘုံဘုံကြီးခွန်ကနည်းနည်းနှိုင်းရှင်ပြပါခင်ဗျာ KNU နဲ့ UWSA ဘယ်လိုကွာခြားနေလဲနားအဖရဲ့အမြင်မှာသူတို့ရဲ့သဘောထားရဲ့အခြေခံအဖြစ
်ဟုတ်ကဲ့ဒီအဓိကတော့ UWSA ကိုနားအဖကဒီ1989တည်းကစပြီးတော့ပထမဆုံးလောက်နီးနီးပေါ့ငင်းကြမ်းရေးယူခဲ့အဖွဲ့ဖြစ်နေသူတို့ရဲ့ဒီ credit ပေါ့လေမားပါရောနာမည်ကောင်းရသေးတဲ့ငင်းကြမ်းရေးအဖွဲ့ဖြစ်တယ်ဒါကြောင့်ပထမဆုံးနာမည်ကောင်းရခဲ့တဲ့အဖွဲ့တွေနဲ့ဆက်ဆံရေးပြတ်ပြားမှာသူကကြောက်တယ်ဒါဒီငင်းကြမ်းရေးရနေပြီဆိုတဲ့အချက်နဲ့နာဖနာမည်ကောင်းယူလာတဲ့ခါကျတော့ဒီအဖွဲ့တွေကိုဦးစားပေးရတဲ့အချိန်မျိုးရောက်လာနောက်တစ်ဆက်ထဲမှာပဲ UWSP အနေနဲ့လည်းပဲသူ့ရဲ့ဒီပါသူရဝါနေမျိုးကိုကြည်လည်လေးထိမ့်ပိန်းထားနိုင်ပြီးတော့အဓိကအကြဆုံးချက်ကတော့သူရစီပွားရေးသူပြည်နယ်ရဲ့စီပွားရေးကိုသူနေတဲ့တိုင်းတိုင်းမှာတောင်းတတင်းတင်းအမိခိုကင်းကင်းနဲ့ရတီနယ်နဲ့ချက်ကလည်းသူတို့အတွက်ဒါဝါကိုယူမဆိုင်လို့မဖြစ်တဲ့အခြေအနေဖြစ်တယ်ခင်ဗျာနောက်ပြီးတော့လည်းဒီ UWSP ရဲ့ဒီဟိုအင်စတီတူရှင်းပုံတံကိုကြည့်ရင်လည်းဒီရုံးတွေမှာအဖွဲ့အစည်းတွေမှာဒီတောင်းယူနေတဲ့ဒီညွန်ကြားရေးမှုတို့ရုံးအုပ်တို့ရုံးချုပ်တို့ဆိုတဲ့ပုံကိုယ်တွေအားလုံးလူလူလောက်ကကျွန်တော်တို့ဒီတရုတ်ပြည်ကဒီစင်တန်းအောင်မြင်လာတဲ့ကျွမ်းကျင်တဲ့တရုတ်ပြည်ပေါ့ဝတွေဖြစ်နေတာအဲ့ဒီကအားလုံးကိုကြည့်လိုက်လို့ရှိရင်စနစ်တကျနိုင်ငံရေးရရောစီးရေးရရောစုဖွဲ့ထားတဲ့ဝမျိုးသားဝပြည်သူစည်းညီရေးပါတီကိုသူ့အနေနဲ့အရေးထားအလေးထားပြီးတော့ဆက်ဆံမဲ့အခြေအနေမျိုးဖြစ်လာတယ် KNU နဲ့နိုင်ရှင်ရင်တော့ KNU ကတော့သူဒီဖိုင်မမတ်ပေါ့လေရန်သူအဖြစ်ဥတည်ရန်သူအဖြစ်ဒီသူကထိတ်တိုက်ဖြည့်ရှင်းနေတာဖြစ်တော့ဒီနေသတိသမှာစီရေးရနီးမျိုးတုံနဲ့ဖိအားပေးနောက်ဆက်ပေးတဲ့အပြင်ကိုတစ်ခါကလည်းထိုင်းကိုအသုံးပြုပြီးတော့ထိုင်းဘက်ကနေလည်းအဖိအားပေါ့လေ နိုင်ငံရေးရပြားအနေနဲ့လုံခြုံရေးရပြားတွေသုံးပြီးတော့ကင်းယူကိုလည်းပဲသူကနည်းနည်းဒီအားနဲ့အားအင်ချိနဲ့အောင်ဒါသူကဖဲထုတ်နေတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်ဒီနှစ်ဖွဲ့ကိုတော့သူအနေနဲ့ဒါပြည်ပြည်သားသားတင်းတင်းရှာရှာပဲဒီခွဲထားပြီးတော့ဒီအခြေအနေပုံစံအတိုင်းမှသူဆက်ဆံနေတာကိုကျွန်တော်တွေ့ရတယ်ခင်ဗျ
။ဟုတ်ကဲ့သူက Nordin ကပြောတယ် KNU ကိုတခြားလက်နက်ကိုင်အင်အားစုတွေ1988နောက်ပိုင်းရောက်ရှိလာတဲ့နိုင်ငံရေးအင်အားစုတွေလည်းကူညီရတယ်စသဖြင့်ပြောသွားတော့ဒီအချက်တွေကြည့်ရင် KNU ဟာနိုင်ငံရေးအပြင်ဝါဒပူပြီးအရေးသာတဲ့အခြေထားမရှိဘူးလား။ဘာဖြစ်လို့ KNU ကြဆိုခွဲဖို့ကြိုးစားခြင်းတလဲ။ဝါရီကိုကြတော့က KNU ကိုလို့အစိတ်စိတ်အမှားမှားခွဲထုတ်သလိုအဲ့လိုခွဲထုတ်ဖို့ကြိုးစားခဲ့တာများရှိပါလားမော်ဒင
်။အေးဟုတ်ကဲ့။2009မှာဒီဝန်ထုတ်ကြီးခင်မြင့်ပါနော်။ဒီဝန်ထုတ်ခင်မြင့်ကိုသူတို့အနာကနေဖြေရှားတဲ့နောက်ပိုင်းမှာဒီဝန်ထုတ်ကြီးတန်းရွှေကသူတို့ဒီဝါရီကိုသူကဒီရရပြရပေးဖို့တယ်ပေါ့နော်သူတို့အကျိုးပန်းတဲ့ဟာမျိုးကိုကျွန်တော်အာတည်ရပါတယ်ဥမာအဖြစ်သူတို့ကဝါနေမယ်ကိုဝါဆင်းချုပ်တဲ့နေရာကိုသူတို့အနာဖတ်စတာတွေကောင်းစင်တွေမျိုးမျိုးပြောပြီးမှနော်လာတဲ့ဟာမျိုးလည်းရှိတယ်ဒါပေမဲ့ဒီဝါစတာတွေကတော့နော်သူတို့ကိုပြန်ပြီးမှသူတို့နာဖတ်စတာတွေကိုပြန်ဝိုင်းလိုက်တယ်နော်ဒီလိုသူတို့ကရှေ့တိုးလို့ရှင်သူတို့ကပြင့်မဲ့အနေထားအဲ့လိုမျိုးဟာမျိုးတွေပေါ့နော်အဲ့ဒီဟာမျိုးကိုကျွန်တော်ကခဏခဏအဲ့လိုမျိုးကြားရပါတယ်ဆိုတော့သူတို့ဖြစ်ဟာဒီချင်းပဲနဲ့လေမပေးနိုင်တဲ့အပိုင်းတွေပေါ့နော်အဲဥမာပဲသူတို့ဒေတာကိုဘလူးမနာဖားစရာတွေကနော်သူတို့ကိုမပြောဘဲနဲ့အကြောင်းရှိဘဲနဲ့ဝင်လာလို့မရဘူ
းအဲ့တော့စစ်အစိုးရနဲ့စစ်မှန်တဲ့ညီညာရေးဖန်တီးနေတယ်ဆိုရင်တိုင်းရင်းသားအင်အားစုဟာလက်နက်အင်အားပူကောင်းအောင်စီးအဖျင်းဒီဝါတွေလို့ဖြစ်အောင်တိစားအောင်မဲ့သဘောဆိုတာမျိုးဖြစ်နေတာပေါ့ဗျ
เออโอเคตะเพกะที่เนี่ยดามันเราเลยมันเนี่ยเนาะตะเพกะเนี่ยดิวะดิก็ตัวทีปีเนี่ยเนี่ยนี้สมุเลยสิเนาะเรานอกสงที่แล้วอยู่สิญาติมาสิสวยอ่ะวะก็เลยพี่อาไปกินมาเลยซีเยยะยอนายไงเยยะวะเนาะแต่แต่แม้ตรุเอ้อล่ะซีเยยะอธิกะตรุอ่ะไม่ลงไหนเลยป้ายนี่วะเนา
ะบุมี้กองกว่าเค้าเนี่ยเราซอซอก็ပြောดูโหลเว้ยสรว่าญาติနိုင်ငံซีสวยอ่ะอินอาจีเนี่ยหลูกูอินอาจีดูโหลเสร็จสรรเลยสรว่าบุมี้โหอเนเนสิมันเนี่ยญิญญ์เยလူကျင်နေဆိုရင်နိုင်ငံရေးအပြင်ဆွေးနွေးတာလည်းစီးအင်အားတိစောက်ပြမယ်ဆိုတဲ့သဘောပေါ့ဗျာ
ဟုတ်ပါတယ်ခင်ဗျဒီနာဖအနေနဲ့ကတော့စစ်မှန်တဲ့ငင်းချမ်းရေးကိုလူကျင်နေဆိုတာကျွန်တော်တခါမှယုံယုံကြည်ကြည်နဲ့မတွေ့ရဘူးခင်ဗျသူတို့တိစောက်တဲ့ငင်းချမ်းရေးဆိုတဲ့ဟာမျိုးကအထက်အောက်ငင်းချမ်းရေးပေါ့လေဒီကြီးလူကငယ်သူကိုချိုးဖိထားပြီးတော့ဒီမလှုပ်နိုင်အောင်ဒီချိန်ချုပ်ထားတဲ့totally control လောက်တဲ့ငင်းချရေးမျိုးကိုတို့ကဆိုလို့
ဟုတ်ကဲ့စောစောကအာ Nordin ပြောတဲ့အထက်မှာဝါရဲ့နောက်မှာတရုတ်ရှိရယ်ဒါမဲ့လို့ KIA နောက်မှာလည်းပဲတရှိကတရုတ်ရှိရယ်ပဲမဟုတ်ဘူးလားဒါမဲ့ KIA အဖွဲ့ဒီဝါရီလောက်ပါစားပြီးချင်းခံရပါလားဆေးဆွဲနဲ့ဆက်ဆံတဲ့နေရာမှာ
ကျွန်တော်အနေနဲ့မြင်တာကတော့ဒီဝါလောက်ကတော့ဒီတရုတ်ပြည်နဲ့เนาะဆက်ဆံရေးကတော့သူ့မှာဟိုဟာကောင်းမွန်တဲ့ဆက်ဆံရေးတော့မရှိခဲ့ပါဘူးအာဒီမိုကရေစီတခြားနိုင်ငံဒီမိုကရေစီသူဘောင်းမဲ့ဆိုမှသူကဒီထိုင်ဝမ်ဒီ ਉਹ ရရန်တူဖြစ်တဲ့အဲထိုင်ဝမ်မှာတွားပြီးမှဒီ KIO ကောင်းဆောင်တွေက community ဆန့်ကျင်ရေးနော်ညီလာခံတွေရောက်လဲအဲ့လိုမျိုးဟာမျိုးတွေရှိတော့နေဆက်မှုကနော် KIA ကဒီဝတ်လောက်ကတော့သူတို့မရှိဘူးဆိုတာကျွန်တော်သိရပါတယ
်ဟုတ်ကဲ့ပုံကြီးခေါင်းကကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်အခု KNU ကိစ္စမှာထိုင်းကနောက်ကပါလာမဲ့သဘောရှိရဲ့ဆိုတော့မြန်မာအင်းကြီးချင်းနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့ထိုင်းမြန်မာနိုင်ငံတိုင်းရင်းသားပြည်နာပြည်လည်းရေးဝင်ရောက်ဆောင်ရွက်တဲ့နေရာမှာဘာကွာခြားမှုတွေ့ရမှာလဲခင်ဗျာဝါတို့ကြတော့တရုတ်ကကြကံပေးထားတဲ့သဘောရှိတယ် KNU ကြတော့ထိုင်းနိုင်ငံဟာဘယ်လိုအနေအထားမျိုးနဲ့ကင်တွယ်ပေးမလဲရည်တည်ပေးမဲ့သဘောရှိပါလားထိုးကျွေးမဲ့သဘောရှိပါလားဘုန်းကြီးဘယ်လိုသဘောပါလဲ
ဟုတ်ကဲ့ထိုင်းနိုင်ငံလို့ပြောလို့ရှိရင်လက်ရှိအာဏာရဒီထိုင်းဆိုရနဲ့ပုံသက်ဆိုင်တဲ့အကဒီတစ်ချိန်လုံးကဒီအဝင်းကျုပ်ဟောင်းတိုက်ဆိုင်လက်ထက်တုန်းကတော့စီးပွားရေးကိုစောင်းပေးတဲ့အတွက်ဒီနေသားမှရှိတဲ့တော်လိုင်းရေးဖွဲ့စည်းတွေဟိုထိုးကျွေးဖိအားပေးတဲ့ပုံစံမျိုးတွေ့ရပေမဲ့ဦးလက်ရှိအနာရနေတဲ့ဒီမိုကရက်ပါတီပေါ့ထိုင်းဒီမိုကရက်တစ်ပါတီကတော့သူကကျွန်တော်တို့ဒီအတိုက်ခံနိုင်ငံရေးအဖွဲ့တွေနဲ့ဟိုဒီပေါင်းပြဆက်ဆံရေးပုံမှန်ရှိတဲ့အခါကျတော့ဒီဒီမိုကရေစီနီးကြကြပဲဆောင်ရွက်သွားမယ်လူခွင့်ရေးကိုတောင်းပေးပြီးတော့သူတို့အားပေးပြုသွားမယ်ဆိုတဲ့သဘောတွေ့ရတယ်။ KNU တို့ဒီမို့အတိုက်ခံရာစုတွေကိုနာဖားစီကိုထိုးကျွေးဖို့တော့အကြောင်းမရှိဘူး
။တော်ရရှာခင်ဗျာ။တိုင်းရင်းသားညီကိုအချင်းချင်းအကြနိုင်ငံရေးအရာအဖြစ်ရှာစစ်ဆန့်ညှိနှိုင်းကြတဲ့အခါမှာစီးရင်အားကောင်းတယ်မကောင်းဘူးဆိုတာကြော်တော်နောက်ခံနိုင်ငံကြီးရှိမရှိဆိုတာတွေကို but Dana Tabiro, Siza, Tital Jammer, Suin, Daha Simando, Ninja, Pinna, E, Pinna, E, Surau, Thorajaku, and Chinjin, Sinaro, Mjava, Unlu, Pioja, and Eme, good rice season, or Dimari, Nunchalabia, Jesu, Timare.